ကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်2019ခုနှစ်ကဆွဲဆိုထားတဲ့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုကျူးလွန်ချိုးဖောက်မှုဆိုတဲ့ဆွဲချက်ကိုတရားရုံးအနေနဲ့လက်ခံဖို့တင့်မတင့်မနေ့က ICJ တရားရုံးမှာကြားနာပွဲစတင်ပြုလုပ်ခဲ့တာပါမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပချက်တွေဟာအရင် ICJ တရားသူကြီးတွေပယ်ချခဲ့တဲ့အချက်တွေနဲ့ကွာချမှုမရှိတဲ့အတွက်ဒီတစ်ချိန်မှာလဲမြန်မာဘက်ကအားသာဖို့မရှိဘူးလို့နိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘက်ကာကသုံးသပ်ပါတယ
် The arguments that we heard today from Myanmar repeat the same arguments that they made during the provisional measures phase
ဒီကနေ့ကျွန်တော်တို့ကြားခဲ့ရတဲ့မြန်မာဘက်ကခုခံခြေပါချက်တွေဟာအရင်2019ဒီဇင်ဘာလကရှောက်လဲခုခံခြေပါချက်တွေကိုပဲထပ်ပြီးတင်ပြခဲ့တာဖြစ်ပါတယ်အဲ့ဒီတော့က ICJ တရားရုံးမှာဂျားဖြက်အရေးယူဆောင်ရွက်ချက်အစီအမံတွေချမှတ်တင့်မတင့်ကျန်းနာပွဲလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီကျန်းနာပွဲမှာလည်းမြန်မာဘက်ကအခွင့်အရေးရခဲ့တာကဂမ်ဘီယာကသူ့အပေါ်ဆွဲဆိုထားတဲ့ genocide အမှုကိုတရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးလို့ခြေပားခွင့်ရခဲ့တယ်လို့အရေးပေါ်ဂျားကလာအစီအမံအတွက်အဆိုပြုချက်တွေကိုကန့်ကွက်ကြောင်းလျှောက်လဲခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုကျန်းနာပွဲမတန်ခင်ကတည်းကကျွန်တော်တို့တက်ဆက်ထားတဲ့အတိုင်းမြန်မာဘက်ကခုခံခြေပါချက်တွေဟာအရင်ကအတိုင်းပဲဖြစ်တာတွေ့ရပါတယ်
2019ခုနှစ်က ICJ မှာခုခံဆောင်လဲချိန်ကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကာလဖြစ်နေတာပါအခု2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုစားပြုအဖွဲ့ကခုခံခြေပါရမှာတော့ကွာခြားချက်တချို့ရှိခဲ့တာနဲ့ပတ်သက်လို့မိုက်ကယ်ဘက်ကာကအခုလိုပြောပါတယ
် But what's different about it is that with theAdditional time that Myanmar has had, and they have some new.
ကွာခြားတာကမြန်မာဘက်ကအချိန်ပိုရခဲ့ပြီးတော့ရှေ့နေအစ်စ်တွေလည်းရခဲ့တာပါ။နောက်ပြီးသူတို့အဓိကခုခံခြေပတ်ထားတဲ့အချက်၄ချက်နဲ့ပတ်သက်လို့ဥပဒေကြောင်းအရပို့ပြီးကြည်ကြဲတည်းနဲ့လျှောက်လဲခဲ့တာတွေ့ရပါတယ်။
ဒါပေမဲ့ ICJ နိုင်ငံတကာတရားရုံးက2021ခုနှစ်ဇန်နဝါရီလမှာမြန်မာအပေါ်ချမှတ်ခဲ့တဲ့ဂျားဖြက်အရေးယူစီမံဆောင်ရွက်ချက်များဆုံးဖြတ်ချက်အမိန့်ကိုကြည့်ရင်မြန်မာရဲ့ခုခံခြေပါချက်တွေကိုတရားသူကြီးတွေကပယ်ချခဲ့တာပါ။ဒါကြောင့်အခုကြားနာပွဲမှာမြန်မာရဲ့ရှောက်လဲချက်တွေမှာအားကောင်းပြီးထူးခြားပြောင်းလဲတဲ့အချက်တွေမတွေ့ရတဲ့အတွက် ICJ တရားသူကြီးတွေကပယ်ချနိုင်ဖို့အလားအလာရှိနေကြောင်းမိုက်ကယ်ဘက်ကာကသုံးသပ်ပါတယ
် The courtrejected all of those objections that we're hearing again now. And I think that it's quite like
အခု ICJ တရားသူကြီးတွေထပ်ပြီးကြားနာခဲ့ရတဲ့အချက်တွေဟာဂျားဖြက်အရေးယူဆောင်ရွက်ဖို့အစီအမံတွေအတွက်ကြားနာပွဲမှာသူတို့ပယ်ချခဲ့တဲ့အချက်တွေကိုပဲမြန်မာဘက်ကပြန်ပြီးရှောက်လဲချက်ပေးထားတာဖြစ်ပါတယ်။ဒါကြောင့်အခုတစ်ချိန်မှာလည်း ICJ တရားရုံးကပြန်ပြီးပယ်ချနိုင်မှုအလားအလာရှိနေပါတယ်။
မိုက်ကယ်ဘက်ကာဟာ ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်၄နှစ်ကြာလုပ်ကိုင်ခဲ့သူဖြစ်ပြီးမြန်မာကိုအခြားနိုင်ငံတနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ကောင်းစဉ်နဲ့စာတမ်းကို2018ခုနှစ်ကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။အခုလက်ရှိ Ireland နိုင်ငံ Dublin ကTrinity College မှာဥပဒေဘာသာရပ်ဌာနကလက်ထောက်ပါမောက္ခအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပါချက်တွေနဲ့ပတ်သက်လို့ Arakan Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်။ခြေပါလိုင်းလုံးမရဘူး။ဘာဖြစ်လို့သူတို့မှာခြေပါလုံးနီးလန်းလည်းမရှိဘူး။အဲ့ဒါကြောင့်မလို့သူတို့ကသွားမဟုတ်တော့သွားပြောတယ်။အခုဘာပြောလဲ။တခုအိုဆိုဂွန်ဂျီကိုကလိုင်းကတော့မပြောလဲကိုဒ်မှာပြောတာကသူအပြတ်တနာကိုပြည့်ပြည့်ရှိနေတယ်အဲ့ဒါခံပြအဲ့လိုမူတော့သွားပြောပြီးတော့ဒါကရခိုင်ပြည်ရဲ့ channel က complex ရှုပ်ထွေးတဲ့ပြဿနာတဲ့ဘာမှရှုပ်ထွေးတော့ခင်ဗျားတို့တမတော်ကရှုပ်ထွေးအောင်လုပ်ထားတာပြဿနာရှိမရှိနိုင်အောင်ရှုပ်ထွေးအောင်လုပ်ထားတာ this is not a complex problem ပြ repatriation သူက repatriation အကြောင်းပြတာဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုပြန်ခေါ်လာဖို့ဘာလို့ထားလဲကိုဘယ်နည်းရှိပြီလဲလမ်းမထူရချားပြီအခုဘာမှမလုပ်သေးဘူးအခုလုံးနေပြီတဲ့အပိုင်လော့ project တွေလုံးနေပြီတဲ့အဲ့တော့တော်ညာတော်လိမ့်တယ်ကျွန်တော်တို့ရဲ့ case က very strong ခိုင်မာပါတယ်ကျွန်တော်တို့က case ကအပိုင်ကိုပေါ်မှာမတည်ပါနဲ့အပိုင်ရှေ့ပေါ်မှာမတည်ပါဘူးအကြချစ်တဲ့တရားသူကြီးတွေလည်းတည်ပါတယ်သူတို့အဲ့ဒါကြောင့်မို့လို့အပိုက်ကိုနဲ့ပတ်သက်လို့သူတို့ case ကိုယူတာ
ဒါကတော့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောသွားတာပါအခုလိုဒီ ICJ မှာဂမ်ဘီယာကမြန်မာကိုဒီဆွဲထားတဲ့အမှုနဲ့ပတ်သက်လို့မနေ့ February 22ရက်နေ့ကပထမဆုံးနေ့ဖြစ်ကြားနာခဲ့ပါတယ်ဒုတိယနေ့ကတော့ February 23ရက်နေ့မှာကြားနာမှာဖြစ်ပြီးအဲ့ဒီနေ့မှာဂမ်ဘီယာကခုခံခြေပမှာဖြစ်ပါတယ်တတိယနေ့ဖြစ်တော့ February 25ရက်နေ့မှာမြန်မာဘက်ကနေပြီးဒုတိယအကြိမ်ပြန်ပြီးခုခံခြေပဖို့ရှိပြီးတော့စထုတ်ထားနေ့အဖြစ် February 28ရက်နေ့မှာတော့နှစ်ဖက်အပြန်အလှန်ခုခံခြေပကြမှာဖြစ်ပါတယ်ရှင်